နိုင်ငံတကာက PRP ပြောဆိုကံတွေဆက်လက်ထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေဟာအချိန်ယူဖြေရှင်းဖို့လိုအပ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်တိမ့်မချီတဲ့ရပ်သားတွေထိခိုက်မြင့်လာနေရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုလည်း ANI သတင်းဌာနနဲ့တီးတန့်မြန်မာကမှတော်ဆန်းစုကြည်ကကာကွယ်ပြောဆိုသွားပါရယ်အပြည့်စုံကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်တွင်မွတ်စလင်တွေများစုနေထိုင်ရာဒေသတွေမှာအပြန့်ဖက်တိုက်ခိုက်မှုတွေကြောင့်တိမ့်နယ်ချီဘင်္ဂါရစ်ဘက်ကိုထွက်ပြေးခဲ့ကြရပြီးနောက်မှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဖိအားတွေနဲ့မြန်မာအစိုးရရင်ဆိုင်လာရချိန်မှာပဲရခိုင်ပြည်ပခါကိုဖြည့်ရှင်းဖို့အချိန်ယူရမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်တာဖြစ်ပါတယ
် It's humanitarian issues which have arisen out of long-term socio-economic problems because the problems of the and political of course
သူသားတစ္ဆနာထောက်ထားရမယ့်ကိစ္စတွေဟာကာလကြာကြီးလူမှုရေးစီးပွားရေးပြဿနာတွေကိုအခြေခံပြီးပေါ်ပေါက်ခဲ့ရတာပါနိုင်ငံရေးလည်းပါတာပေါ့လေရခိုင်ပြည်နယ်ကပြဿနာတွေဟာ19ရာစုခေတ်လောက်ကတည်းကရှိနေခဲ့တာပါမကြာခဏဆိုသလိုမွတ်စလင်နဲ့ရခိုင်လူမှုအတိုင်းဝိုင်းကြပြဿနာတွေလည်းပေါ်ခဲ့ဘူးပါလေအင်မတန်ရှုပ်ထွေးလာတဲ့ဒီလိုအခြေအနေကိုကျမတို့အမွေဆက်ခံခဲ့ရတာပါဒါကိုကျမတို့ရင်ဆိုင်ဖြေရှင်းကြရမှာပါညရင်းချင်းဖြေရှင်းနိုင်မှာတော့မဟုတ်တာရှင်းပါတယ်အလွယ်တကူအဖြေပေးနိုင်တဲ့ကိစ္စမျိုးလည်းမဟုတ်ပါဘူး။နေရာတော်များများမှာတစ်ဖက်နဲ့တစ်ဖက်ရန်လိုနေကြတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားယုံကြည်မှုနဲ့သဟဇာတရှိအောင်တိစောက်ဖို့ဆိုတာဟာလွယ်လွယ်နဲ့တော့မဖြစ်နိုင်ပါဘူး
။ရခိုင်ပြည်နယ်ပြည်ပခါကိုဖြည့်ရှင်ရေးမှာဒေသတွင်းလူမှုစီးပွားဖွံ့ဖြိုးရေးလုပ်ဖို့လည်းအရေးပါတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ပြီးတစ်လနီးပါးအကြာဒီမင်းနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမနစ်အင်ကာနေ့မှာနိုင်ငံတကာကိုရည်ရွယ်ပြီးမင်းကွန်းတည့်ရပြောခဲ့တာပါ။ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့ထည့်သွင်းသုံးစွဲခဲ့တာမရှိပါဘူး
။ There are those who want to call themselves Rohingya or who want to refer to the Muslims there as Rohingyas, and the Rakhines themselves will not use any term except Bengali, meaning to say that
they are not Rohingya. If you want to call Rohingya, you can call the Muslims as Rohingya. If you want to call Rohingya, you can call Bengali, so that you can call Rohingya. If you want to call Rohingya, you can call Rohingya.အခုအခါမှာဒီအသုံးအနှုန်းဟာပြင်းထန်တဲ့စိတ်ခံစားချက်တွေပါဝင်လာနေတာကြောင့်ဒီလိုစိတ်ခံစားချက်တွေပါတဲ့အမည်ကိုသုံးနှုန်းတဲ့အစားမွတ်စလင်လို့သုံးတာကဘယ်သူမှလည်းငြင်းနိုင်တဲ့ကိစ္စမဟုတ်တဲ့အတွက်ပိုကောင်းတယ်လို့ထင်ပါတယ်။ကျမတို့ပြောနေတာကလည်းရခိုင်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်အတိုင်းဝိုင်းအကြောင်းပြောနေကြတာပဲလေ။ဒီလူအတိုင်းဝိုင်းအတွက်တခြားအမည်ကိုသုံးကောင်းသုံးနိုင်ပေမဲ့ခံစားချက်တွေကိုမိလောင်ရလေးပင့်ဖြစ်စေမဲ့အသုံးအနှုန်းမျိုးကိုသုံးစရာအကြောင်းမရှိဘူးလို့ပဲကျမကတော့မြင်ပါတယ်
။ရခိုင်ပြည်နယ်တွင်းတကြောပြန်ပေါ်ပေါက်လာတဲ့အကြမ်းဖက်မှုတွေဟာ ARSC အစွန်းရောက်အကြမ်းဖက်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မြန်မာအစိုးရကပြောဆိုထားတာပါ။ဒေတာတွင်းအကြမ်းဖက်လုပ်ရက်တွေကိုတံပြန်ကင်တွယ်တဲ့နေရာဟာလည်းအင်မတန်သတိထားကင်တွယ်ရတာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ
် Whatever we dodo. We should have, we must try to avoid all collateral damage and all and any action that would hurt innocent civilians.
ဘာပဲလုပ်လို့မဆိုင်သူတွေမထိခိုက်အောင်ရှောင်ရှားဖို့ကြိုးစားကြရမှာပါ။အရက်သားတွေကိုမထိခိုက်စေမဲ့လုပ်ရမျိုးတွေလည်းဖြစ်ရပါလိမ့်မယ်။အကြမ်းဖက်မှုတံပြန်တိုက်ချက်ရေးကိစ္စဆိုတာအင်မတန်ခက်ခဲပါတယ်။အကြမ်းဖက်ဝါဒဆိုတာကတဘာဝအဖြစ်ကိုကအဖွဲ့ဝင်တချို့ဟာတာမန်လူလူကြမှာရောနှောနေတတ်လို့ရှိပါတယ်။ဒါကိုခွဲခြားဖို့အင်မတန်အရေးကြီးပါတယ်အပြစ်မရှိတဲ့လူတွေကိုကျမတို့မထိခိုက်စေချင်ပါဘူးတစ်ချိန်တည်းမှာပဲအကြမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေကိုလည်းဟန့်တားနိုင်အောင်လုပ်ရပါလိမ့်မယ
်လူပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့အပေါ်ကမ္ဘာငင်းချမ်းရေးဆုရှင်တဦးအနေနဲ့ထောက်ဖို့မပြောတဲ့အပေါ်ဝေဖန်ခံရမှုကိုတုံ့ပြန်လာမှလည်းရခိုင်ပြည်နယ်တွင်ငင်းချမ်းရေးနဲ့သဟဇာတဖြစ်ရေးကိုလိုလားတဲ့အကြောင်းအစိုးရတရအနေနဲ့တာဝန်ရှိတာနဲ့အတူညံ့ညတာကတမာတမတ်ရှိရှိရက်တီကြောင့်လေလူမှုအတိုင်းဝိုင်းတစ်ခုခုကိုပြစ်တင်ပြောဆိုတာမျိုးကိုရှောင်ရှားတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခန့်တွေနဲ့ပတ်သက်ပြီးမနေ့အင်္ဂါနေ့ဒေါက်ဆန်းစုကြည်ပြောဆိုခဲ့တဲ့မိန့်ခွန်းကိုမှတ်သားထားပါကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုခဲ့တယ်လို့ထပ်ပြေးသူတွေကိုစီးစစ်လက်ခံမယ်ဆိုတဲ့အပေါ်အမေရိကန်နိုင်ငံသားဦးဝင်ကြီးကလည်းချီးကျူးပြောဆိုခဲ့ပါတယ်ရှင်။